နော်လူငယ်ရင်းနဲ့တွေ့တယ်ရွှေကောက်ပွဲနီးလာပြီဆိုတော့ရွှေကောက်ပွဲကိုစိတ်ဝင်စားနဲ့မဲပေးကြမယ်ဆိုတဲ့လူငယ်တွေများစွာတွေ့လာရတာအားရှိကြပါပဲဒါပေမဲ့အခုအချိန်မှာမဲပေးခွင့်ရှိသူတွေရဲ့စရင်မဲစရင်တွေအချို့သောမြို့နယ်တွေမှာထွက်နေပြီဖြစ်တဲ့အချိန်အဲ့ဒီမဲစရင်တွေကိုယ်နာမည်ပါရလားဆိုတာစစ်ဆေးကြဖို့ကိစ္စကိုလည်းလူငယ်တွေမမေ့ရောကြဖို့လိုအပ်လှပါတယ်ရွေးကောက်ပွဲတစ်ခုလွတ်လပ်ပြီးတရားမျှတမှုရှိဖို့ဆိုရမှာမဲပေးပိုင်ခွင့်ရှိသူတွေရဲ့စရင်မဲစရင်တွေမှန်မှန်ကန်ကန်ထွက်လာဖို့ကတိတ်ကိုအရေးကြီးပါတယ်ကိုကမဲပေးပိုင်ခွင့်ရှိသူဖြစ်နေပေမဲ့မဲစရင်နဲ့မပါဘူးဆိုရင်မဲပေးလို့မရတော့ပါဘူးမဲပေးပိုင်ခွင့်ရှိနေပြီးမဲစရင်နဲ့ပါမလာတဲ့သူဟာဒီမိုကရေစီနိုင်ငံတစ်ခုမှာတော့တခဲကုန်နေတဲ့တံမီးနဲ့တူပါတယ်သူစီကဘလို့အလင်းမျိုးမှထွက်မလာနိုင်သလိုသူဟာဘလို့အပြောင်းလဲမျိုးကိုမှလည်းမဆောင်ယူနိုင်တော့ပါဘူးဒါကြောင့်လူငယ်တွေအနေနဲ့ကိုနေထိုင်တဲ့အရက်ကသက်ဆိုင်ရာအုပ်ချုပ်ရေးမှူးရုံးတွေကိုတွားပြီးမဲစင်းမှာကိုယ့်နာမည်ပါမပါကိုစစ်ဆေးကြဖို့တိုက်တွန်းလိုက်ပါတယ်မဲစင်းကိစ္စနဲ့ပတ်သက်ပြီးနှိုးဆော်မှုတွေလုပ်နေကြတဲ့လူငယ်တွေကိုတွေ့ရသလိုပဲမဲစင်းမှာနာမည်မပါတာကိုတွားဖြည့်ဖို့ပြောတော့မအားလို့မဖြည့်တော့ပါဘူးဆိုပြီးဖြည့်တဲ့သူဘယ်အစိုးရတက်တက်ကို့အစိုးရပဲလို့ပြောတဲ့သူဘသူတက်တက်ကိုလုံးမကိုစားရတာလို့ပြောတဲ့သူမျိုးတွေရှိနေသေးတာကိုလည်းစိတ်မကောင်းဝယ်ကြားသိနေရပါတယ်။အဲ့လိုဖြေတဲ့သူတွေအแทမှာလူငယ်တွေဘလောက်ပါတယ်လဲဆိုတာမသေးချာပေမဲ့လူငယ်တွေမှာအဲ့လိုအမြင်မျိုးတွေရှိနေမှာတိတ်ကိုစိုးရိမ်မိပါတယ်။မဲစင်းနဲ့ကို့နိုင်မယ်မပါလို့ထဲ့ခိုင်းတဲ့ကိစ္စကိုမအားဘူးလို့အကြောင်းပြတယ်ဆိုရင်အဲ့ဒီသူဟာမဲတပြားရဲ့အတိတ်ပဲနဲ့တန်ဖိုးကိုနားမလည်တဲ့သူဖြစ်တယ်လို့ဆိုရမှာပါပဲ။ရွေးကောက်ပွဲကာလမှာမဲပြားတွေကတဆင့်ပြည်သူလူထုဟာသူတို့ရဲ့သဘောထားဆန္ဒကိုထုတ်ဖော်ပြနိုင်တာဖြစ်တဲ့အတွက်မဲပေးခြင်းဟာကိုယ်ဆန္ဒကိုကိုထုတ်ဖော်တာဖြစ်ပြီးတနည်းပြောရရင်ဒီမိုကရေစီရင်ကျင်းမှုတရက်ကိုကျင့်သုံးလိုက်တာလည်းဖြစ်ပါတယ်။ပြည်သူလူထုပေးလိုက်တဲ့မဲကိုပိုရတဲ့သူကလွတ်တော်ရဲ့ရောက်သွားမှာဖြစ်ပြီးအဲ့လွတ်တော်ကမှတဆင့်အစိုးရအဖွဲ့ကိုဦးဆောင်မဲ့တမရဒုတမရတွေနဲ့ဝင်ကြီးတွေဖြစ်လာမှာပါ။နောက်ထပ်ပိုအရေးကြီးတာကပြည်သူလူထုလိုက်နာကျင့်သုံးရမယ်ဆိုတဲ့ဥပဒေတွေစီမံစည်းကမ်းတွေကလည်းအဲ့လွတ်တော်တွေကနေဖြစ်တည်လာမှာဖြစ်ပါတယ်။အဲ့ဒါတွေမကပါဘူးတိုင်းပြည်နဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုဆောင်ရွက်မဲ့မူဝါဒတွေဆိုတာကလည်းပြည်သူလူထုကရွေးကောက်တင်းမြှောက်လိုက်တဲ့လွတ်တော်ကိုယ်စားလှယ်တို့ရဲ့စူဝေးရာလွတ်တော်တွေတဲကနေပဲထွက်လာမှာဖြစ်ပါတယ်အဲ့တော့ကိုယ့်ရဲ့မဲတပြားဟာတိုင်းပြည်ရဲ့အနာဂတ်ပြည်သူလူထုရဲ့အနာဂတ်အဲ့ဒီကနေမှတဆင့်ကိုယ်တိုင်ရဲ့အနာဂတ်နဲ့ဆက်ဆက်နေတယ်ဆိုတာမြင်စေချင်ပါတယ်ပြည်သူလူထုကအတုံးမကျတဲ့သူတွေကိုရွေးလိုက်လို့အတုံးမကျတဲ့သူတွေချီးလွတ်တော်တွေသွားစုနေပြီဆိုရင်ဘာမှအတုံးမကျတဲ့လွတ်တော်ကြီးစီကဘလို့အကောင်းမျိုးကိုမှကျွန်တော်တို့မျှော်လင့်လို့မရနိုင်ပါဘူး။အဲဒါကောင်းမွန်လျော်ကန်တဲ့ဥပဒေတွေအတိတ်ပဲရှိပြီးပြည်သူလူထုကိုအကျိုးပြုနိုင်တဲ့မူဝါဒတွေတော်တဲ့မှန်ကန်တဲ့လောက်ကန်ဆောင်ရွက်မှုတွေကိုလိုချင်တဲ့ဆိုရင်ဖျားရှိမကြီးထိုင်ပြီးစုတောင်းမနေပဲကောင်းတဲ့တော်တဲ့အသိဉာဏ်ပညာပြည့်ဝတဲ့ကိုချင်းစာတရားရှိတဲ့သူမျိုးတွေကိုကိုယ့်ရဲ့ဆန္ဒမဲတွေအသုံးပြုပြီးလွတ်တော်တဲ့အရောက်ပို့နိုင်မှုအရေးကြီးလာပါတယ်။ဘသူတက်တက်ကို့အစိုးရပဲဆိုတဲ့အခြေအကားကလည်းမှန်တဲ့အောင်ရှိပေမဲ့တေချာစဉ်းစားကြည့်လေလေတာဝန်မဲ့မှုပေါ်လင်းလေလေဖြစ်ပါတယ်။အဲ့လိုအတွင်းမျိုးသာပြည်သူလူထုအများစုမှကြီးစိုးနေပြီဆိုရင်အဲ့ဒီနိုင်ငံဟာဒီမိုကရေစီရဖို့ဘလို့မှမလွယ်ကူတော့ပါဘူး။ဘသူတက်တက်ကို့အစိုးရပဲဆိုတဲ့အခြေအကားကိုပြောတဲ့သူဟာပြည်သူလူထုနဲ့အစိုးရရဲ့အတိတ်ပဲနဲ့ဆက်ဆက်မှုကိုနားမလည်ဘူးဆိုတာထင်ရှားပါတယ်။အစိုးရဆိုတာပြည်သူတဲကနေပေါက်ဖွာလာတာပါ။အစိုးရဟာမိုးပေါ်ကကျလာတဲ့မိုးကျရွှေကိုယ်တွေမဟုတ်ပါဘူး။အစိုးရနဲ့ပြည်သူဟာတာဝန်အရသာကွဲပြားတာဖြစ်ပြီးအစိုးရကတသက်ပြည်သူကတသက်မဟုတ်ပါဘူးဒီလိုမျိုးအတွေးခေါ်တွေဘာကြောင့်ဖြစ်လာသလဲဆိုတာကိုပြန်စဉ်းစားကြည့်တဲ့အခါငြိမ်ဝှက်ပြည်ရမှုကိုသာတိဆောက်ဖို့ကြိုးစားခဲ့ကြတဲ့အာဏာရှင်အစိုးရအဆက်ဆက်ရဲ့ဖိနှိပ်ချုပ်ချယ်မှုဦးစားပေးသောအုပ်ချုပ်မှုပုံစံတွေကြောင့်ဖြစ်တဲ့ဆိုတဲ့အဖြစ်ထွက်လာပါတယ်အာဏာရှင်အစိုးရအဆက်ဆက်ရဲ့လက်ထက်မှာအာဏာရှင်နဲ့သူ့ရဲ့အဖွဲ့ဖြစ်တဲ့အစိုးရဆိုတာတွေဟာဘယ်သူဆန္ဒမှမပါဝင်ပါပဲငါတို့အုပ်ချုပ်မှဖြစ်မယ်ဆိုတဲ့တစ်ဖက်သက်အမြင်နဲ့နေရာဝင်ယူအုပ်ချုပ်ကြတာဖြစ်ပြီးပြည်သူလူထုရဲ့အခမ်းအကဏ္ဍဆိုတာကလည်းဘာဆိုပါမှမရှိခဲ့ပါဘူး။ဒါကြောင့်လဲပြည်သူလူထုရဲ့စိတ်ထဲမှာအစိုးရဆိုတာကအုပ်ချုပ်သူငါတို့ကအုပ်ချုပ်ခံအစိုးရဆိုတာကဖုံးတကူကြီးတဲ့သူတွေရဲ့နေရာပြည်သူလူထုဆိုတာကတော့အစိုးရမင်းတွေစီမံတဲ့အတိုင်းနေရထိုင်ရမယ့်အပြုခံလူတန်းစားတွေစတဲ့အမြင်မျိုးထွန်းကားလာတာမဆန်းပါဘူး။ဘယ်သူတက်တက်ကိုလုံးမကိုစားရတာဆိုတဲ့အမြင်ကလည်းအဲ့ဒီသဘောတရားရဲ့နောက်ဆက်တွဲပါပဲ။ရှင်းကြမှာဘယင်များလက်ထက်ကစလို့ကျွန်တော်တို့ပြည်သူတွေကြုံခဲ့ရတဲ့အစိုးရတိုင်းဟာပြည်သူလူထုထမင်းငံ့နေတာကိုကယူမဆိုင်ပဲကို့စားတော်ဝိုင်းမှာဟင်းကွက်နေတဲ့အခါမတားမရဖြစ်တတ်တဲ့သူတွေဖြစ်ပါတယ်ပြည်သူလူထုနေတဲ့နေရာမဲ့ဖြစ်နေတာကိုကယူမဆိုင်ပဲနန်းတော်ကြီးတွေကိုဘလို့တိုးချဲ့ရမလဲဆိုတာကိုပဲစဉ်းစားခဲ့ကြသူတွေဖြစ်ခဲ့တယ်အဲ့တော့လူထုရဲ့စိတ်ထဲမှာ ကိုလုံးမကိုစားရမယ်ဆိုတဲ့အမြင်ထွန်းကားလာတာမဆမ်းပါဘူးတကယ်တမ်းကျတော့အခြေခံလူရန်းသားတွေရဲ့စိတ်ထဲမှာထုတ်မပြောရင်သာနေမယ်ကိုလုံးမကိုစားရတာဆိုတာတွေမဟုတ်ပဲကိုရှာထားတာတွေတောင်သူတို့လိုချင်ရင်ဒီလိုပဲပေးလိုက်ရတာပါပဲဆိုတဲ့ခံစားမှုမျိုးတောင်ရှိနေနိုင်ပါတယ်အစိုးရဆက်ဆက်ရဲ့အတုံးမကျမှုတွေဟာပြည်သူလူထုရဲ့စိတ်တွေကိုအချင်းပေါက်စေခဲ့တာပါပဲတကယ်တမ်းကျတော့အဲ့ဒီလိုမဟုတ်ပါဘူးကိုလုံးမကိုစားရတာမှန်ပေမဲ့ပြည်သူလူထုအနေနဲ့ကိုလုံးတဲ့အလုံးနဲ့ထိုက်တန်တဲ့လစာရဖို့ကိုစူးစမ်းမှုနဲ့ထိုက်တန်တဲ့လူနေမှုအဆင့်အတန်းမှာနေရဖို့ဝမ်းဝအောင်စားနိုင်မှုခါလှအောင်ဝတ်နိုင်မှုအေးချမ်းစွာမှေးဆက်နားနိုင်မှုကိုရှာထားဖွေထားသမျှတွေရန်သူမျိုး၅ပါးအပြင်ဥပိုင်ဘေးခရိုနီဘေးတက်ဘေးတွေကနေလွတ်ပြီးစိတ်အေးချမ်းသာစွာနေရဖို့စတာတွေဟာအစိုးရမှာအများကြီးတာဝန်ရှိပါတယ်အစိုးရကောင်းနဲ့မကြုံမှုတဲ့ပြည်သူလူထုဟာအစိုးရကောင်းရဲ့လက်အောက်မှာနေရတဲ့ကိုစိတ်နှစ်ပါးလုံးကြုံမှုကိုမခံစားကြဘူးတာရှင်းနာစရာကောင်းလှပါတယ်တိုင်းပြည်ရဲ့အစိုးရကောင်းနဲ့ပြည်သူလူထုရဲ့လူနေမှုဘဝအနေအမြင့်ဆိုတာတွေဟာအစိုးရနဲ့ဓာတ်ရိုက်သက်ဆိုင်ပါတယ်။အဲ့လိုပဲဘလို့လူမျိုးတွေအာဏာရပြီးဘလို့လူမျိုးတွေအစိုးရဖြစ်တယ်ဆိုတာကလည်းဒီမိုကရေစီနိုင်ငံတစ်ခုမှာဆိုရင်တော့ပြည်သူလူထုရဲ့ဆန္ဒမဲတွေနဲ့အသေးအချာကိုဆက်ဆက်နေပါတယ်။ဒါကြောင့်ရှင်းရှင်းပြောရရင်တိုင်းပြည်မတိုးတက်တာအစိုးရအတုံးမကျလို့အစိုးရမကောင်းတာပြည်သူလူထုတာဝန်မကျေသေးလို့လို့ပဲပြောရမှာပါပဲ။အဲ့တော့ကျွန်တော်တို့ပြည်သူတွေကျွန်တော်တို့ရဲ့ဆန္ဒမဲတွေကိုအတုံးချပြီးပြည်သူတွေဘလောက်တာဝန်ကျေတယ်ဆိုတာကို2015မှာတက်တည်ပြလိုက်ကြရအောင်ပါဆက်ချင်းမြတ်တာကိုမြန်လို့ပါဉာဏ်ပညာကိုတန်ဖိုးထားပါအမှုပညာကိုခန်းစားတတ်ပါစေကျွန်တော်နေဖုံးလာပါ